မြို့သားလွှတ်တော်မှာ၁၀ကြိမ်မြောက်မြို့သားပညာရေးဥပဒေကြားနာပွဲကို NNDR ကိုယ်စားလှယ်20တက်ရောက်ခဲ့တာဖြစ်ပါတယ်။ဖန်ဆီးခံထားရစေចောင်းသူចောင်းသားတွေကိုဂုံပြုတဲ့အနေနဲ့အဲ့ဒီကိုယ်စားလှယ်တွေရဲ့ရင်ဘတ်မှာအနေအယောင်ဖဲချိုးလေးတွေထိုးထားတာတွေ့ရပါတယ်။မနေ့ကအလားတူကြားနာပွဲကိုចောင်းသူចောင်းသားကိုယ်စားလှယ်5ဦးတက်ရောက်ခဲ့ကြပါတယ်။ဖန်ဆီးခံထားရတဲ့ចောင်းသူចောင်းသားတွေမတက်ရောက်နိုင်တာကြောင့် NNDR ကိုယ်စားလှယ်တွေကဝန်ထမ်းចောင်းပြောကြားခဲ့ပါတယ်။အစိုးရကလေပွဲဆိုင်တွဲဆောင်ဆွေးနွေးပွဲမတိုင်ခင်အကျိုးသဘောတူညီချက်တွေကိုချိုးဖောက်ပြီးចောင်းသားတွေကိုအကြမ်းဖက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ NNDR အဖွဲ့ဝင်ကိုစိုးထွန်းကကြားနာပွဲမှာပြောပါတယ်
။ဖေဖော်ဝါရီလ17ရက်နေ့မှာလေပွဲဆိုင်သဘောတူညီချက်တွေကိုအကောင့်တင်ပေါ်ဖို့ကိုကျွန်တော်တို့အားလုံးကသဘောတူညီထားပါတယ်။ပြီးတော့ခုနမလိုလားတဲ့ပြဿနာတွေပေါ်ပေါက်လာခဲ့ရင်လည်းကျွန်တော်တို့အားလုံးကစဉ်ဆက်မပြတ်ဆွေးနွေးညှိနှိုင်းပြီးတော့လှုပ်ဆောင်ကြဖို့ဆိုရက်အားလုံးဒီကိုတွေရှိထားပြီးသားဖြစ်ပါတယ်။ဆန္ဒပြတဲ့ကြောင်းသားရဲ့ညဉ့်ညံ့စွာဆန္ဒပြတဲ့ပိတ်ဆောက်မှာအရေးမယူဖို့ပေါ့နော်။ဝန်ရံထောက်ခံတဲ့ပြည်သူတွေလည်းအရေးမယူဖို့ဆိုတာတွေလည်းကျွန်တော်တို့အလေးနဲ့ထားပြီးကျွန်တော်တို့ပြောခဲ့ကြတဲ့ဒါတွေမလိုလားတာတွေဖြစ်လာမှာဆိုလို့အဲ့ဒါကိုအခုပြန်ကြားရေးဝန်ကြီးဌာနကလည်းဇန်နဝါရီလ28ရက်နေ့သူတို့တေးပွင့်ဆိုင်တွေ့ဆုံမှုအကျိုးဆွေးနွေးပွဲညှိနှိုင်းပွဲကိုသူကကိုးကားပြီးတော့ဒါလေးပွင့်ဆိုင်ဆွေးနွေးပွဲပြတ်သွားပြီလို့သူပြောကြားခဲ့တာတွေရှိပါတယ်။ဒါတွေကိုကျွန်တော်အနေနဲ့လက်မခံပါဘူးကန့်ကွက်ပါတယ်။
ကြားနာပွဲမှာအရင်လွှတ်တော်ကအတည်ပြုပြီးသားမျိုးသားပညာရေးဥပဒေနဲ့ NNDR ကပြင်ဆင်ရေးဆွဲထားတဲ့ဥပဒေကြားကွဲလွဲချက်တွေကို NNDR ကိုယ်စားလှယ်တွေကတစ်ချက်စီအသေးစိတ်ဆွေးနွေးခဲ့ကြပါတယ်။ပြင်ဆင်ရေးဆွဲထားတဲ့ဥပဒေဟာအများပြည်သူသဘောထားတွေကိုအခြေခံပြီးမတူကွဲပြားတဲ့အတွေးအခေါ်ကိုအခြေခံတဲ့ပညာရေးစနစ်ဖြစ်တယ်လို့ NNDR ကဒေါက်တာသိန်းလွင်ကဆွေးနွေးခဲ့ပါတယ်
။ဒါလေးပွင့်ဆိုင်ဆွေးနွေးပွဲကသဘောတူတင်ပြလိုက်တဲ့ဟိုချမ်းပေါ်မှာပညာရေးဝန်ကြီးဌာနရဲ့သဘောထားမှတ်ချက်ဆိုတာလေကျွန်တော်ဖတ်ရပါတယ်ပြင်ဆင်တဲ့ဥပဒေကြမ်းကကွန်မနီဝါဒကိုတုတ်သွင်းမှုလုပ်တယ်ဆိုတဲ့ဟာဒီ၃နေရာ၄နေရာမှာကျွန်တော်တို့တွေ့ပါတယ်ကျွန်တော်တို့ဒီပညာရေးမူဝါဒတွေစဉ်းစားတဲ့အခါမှာကျွန်တော်တို့ကွန်မနီဝါဒအခြေခံနဲ့စဉ်းစားတာမဟုတ်ပါဘူးဒီအများပြည်သူရဲ့ဒီဆန္ဒသဘောထားကိုအခြေခံတဲ့နောက်အများလက်ခံနိုင်တဲ့အယူဆတွေမှာအခြေခံတဲ့ကွဲပြားမှုတွေကိုလည်းထည့်သွင်းစဉ်းစားပြီးတော့လူသားတွေရဲ့ဂုဏ်သိက္ခာနဲ့လူသားတွေရဲ့တန်ဖိုးတွေအဲ့ဒီပုံမှာထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်ခဲ့တာဖြစ်ပါတယ်
ကျောင်းသားသမဂ္ဂဖွဲ့စည်းခွင့်ဆိုတဲ့အချက်ဟာကွန်မြူနစ်စနစ်ကိုအခြေခံတဲ့ကျောင်းသားသမဂ္ဂတွေပြန်လည်ရှင်သန်လာစေဖို့ရည်ရွယ်တောင်းဆိုတဲ့အချက်ဖြစ်တယ်လို့ပညာရေးဝန်ကြီးဌာနကသဘောထားထုတ်ပြန်ချက်တစ်ခုရှိကြောင်းအဲ့ဒီအချက်နဲ့ပတ်သက်ပြီး NNDR အဖွဲ့ဝင်ဦးမင်းသိန်းကပညာရေးဝန်ကြီးဌာနဟာကွန်မြူနစ်တစ်စေးချောက်ခံရတဲ့ပုံစံမမြင်ဖို့ဆွေးနွေးပြောကြားခဲ့ပါတယ
်ကျွန်တော်ဒီဘက်ကသုံးသပ်တာကတော့ဝန်ကြီးဌာနကွန်မြူနစ်တစ်စေးချောက်ခံရတယ်လို့ကျွန်တော်ထင်ပါတယ်သမဂ္ဂဖွဲ့ဝင်ကွန်မြူနစ်လို့ရှာမှုဆိုပြီးတော့အဲ့လိုအပြင်တင်းဆောင်ပြီးတော့ဒီလိုလို့ကျွန်တော်ထင်ပါတယ်။ကြောက်ဒီဒီနေ့သမဂ္ဂဖွဲ့မစင်နဲ့ဈေးဝင်လာပြလိုက်ပါ။ကျောင်းသားတွေလွတ်လပ်ရေရှုံပြလိုက်ပါ။ဒီမှာဒီကျောင်းသားတိတ်တဲ့သူတက်လာပါပါ။
တိုင်းရင်းသားဘာသာစကားနဲ့တင်ယိုးညွန့်နှံ့တွေပြဋ္ဌာန်းပေးဖို့ဆိုတဲ့အချက်မှာ NNDR ကတိုင်းရင်းသားဘာသာစကားကိုမိခင်ဘာသာစကားအဖြစ်သုံးနှုန်းထားတဲ့အတွက်ဝေဖန်မှုတွေရှိခဲ့ပါတယ်။မိခင်ဘာသာစကားနဲ့စာပေတင်ကြားရေးဆိုတဲ့အပေါ် NNDR အဖွဲ့ဝင်ကိုတာကအခုလိုဆွေးနွေးတင်ပြခဲ့ပါတယ်
။ဒီဟာတွေကမိခင်ဘာသာခြေကုတင်ကြားဆိုပြီးခြေလာဆင့်မလို့ပါလေ။မူလာလာဆင့်မလို့ပါ။အပေါ်ကျတော့သူဟာသူရင်းနှီးကကျွန်တော်တို့ဓာရီတင်တာကိုအပြင်ကျောင်းကြီးမြေပတ်တယ်။အဲ့လိုဟာမဖြစ်ဘူးတဲ့။အဲ့လိုတင်မတတ်ဘူး။နော်ဘာလို့အချိုးအစားရှိရဲတဲ့ခွန်းတော်လို့။နော်မိခင်ဘာသာစကားဒီလောက်တင်မယ်။ဘာသာစကားကိုဘယ်လောက်တင်မယ်။တက်ရတာလောက်မှအင်္ဂလိပ်စကားစတင်။နော်6တန်းပြီးလို့ရှင်တော့ဘာမာစကားနဲ့အင်္ဂလိပ်စကားပေါ့လေ။ကျွန်တော်တို့ဒါတွေကိုလို research လုပ်ပြီးတာရှိပါတယ်လို့နာနာနဲ့အီနာရဲ့နိုင်ငံတွေလို့မျိုးပဲလို့ကျွန်တော်ပြောချင်တယ်
။တိုင်းရင်းသားဒေသတွေမှာပညာသင်ကြားရေးနဲ့ပတ်သက်ပြီးအခက်အခဲမျိုးမျိုးရှိကြောင်းပညာရေးမှာတိုင်းရင်းသားတွေအတွက်ထည့်သွင်းစဉ်းစားမှုနည်းပါတာဟာဒီနေ့ပြည်တွင်းစစ်မငြိမ်းသေးတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်လို့ NNDR အဖွဲ့ဝင်ဦးနိုင်ငွေသိန်းကပြောပါတယ်
။ပြည်တွင်းစစ်ကဘာဖြစ်လို့ဖြစ်တယ်လဲဆိုတော့ဒီအကြောင်းအရာတစ်ခုပါတယ်လို့ကျွန်တော်ထင်တယ်ဗျာ။ဘာဖြစ်လို့ဆိုတိုင်းရင်းသားတွေရဲ့အခွင့်အရေးအားလုံးလိုက်အရရှိမှုမရှိဘူးအရာရာဆက်ဆက်ကအားလုံးကျွန်တော်ကြားတဲ့အခါကျတော့ဒီပြည်ရင်းစစ်ဆိုတာကရပ်ဖို့လိုပါပြီရပ်ဖို့လိုတဲ့အကြောင်းအရာမှာကျွန်တော်တို့တိုင်းသားတွေကိုခွင့်ပြုပေးမယ်ဆိုတဲ့တစ်ခုကတော့ဒါအကြောင်းချက်တစ်ခုပန်းနိုင်တယ်ဆိုတာဟာကျွန်တော်တင်ပြရတော့တော့ပဲညီကောင်ချုပ်ပါလိမ့
်အနန္ဒီယာနဲ့မင်းကចောင်းသားကိုယ်စားလှယ်တွေတင်ပြချက်တွေကိုလွှတ်တော်မှာတင်ပြပေးမယ်လို့မြို့သားလွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ကြီးကပြောကြားခဲ့ပါတယ
်။လွှတ်တော်ဒီလူဝါပြရားနဲ့လွှတ်တော်မှာတော့ပါပါရှိတယ်။ဒီပေါ်မှာဖြောင်းဖြောင်းပန်းပန်းနဲ့ဖြစ်နေတာသုံးသပ်တယ်။ဟောအဓိကကတော့ကျောင်းသားများရဲ့လုပ်ရေးဆန္ဒဖြစ်တယ်။ကျောင်းသားနဲ့ညှိပြီးပါပြီ။ကျန်ရောရတဲ့ချိန်အပူစားဖို့ပေးတယ်အဓိက။ကျွန်တော်တို့ကလက်ပြန်စာပြီးရုံးရတိုင်းပဲကော်မတီကော်မရှင်ထံပြီးရရှိရင်အစီအစဉ်ကရေးမယ်။နှစ်ရက်အတွင်းဒီကိုစူးစမ်းပါ
ဒီနေ့ကြားနာပွဲဟာနောက်ဆုံးရက်ဖြစ်ပြီးကြားနာပွဲကရရှိလာတဲ့အချက်အလက်တွေကိုမြို့သားလွှတ်တော်မှတင်ပြမှာဖြစ်ပါတယ်ရှင်။